ကျမဆူမမကိုဗစ် -19 ကပ်ရောဂါအချိန်မှာတိနေချီတဲ့ရိညာဒုက္ခသည်တွေစုဝေးနေထိုင်ရာဒုက္ခသည်စခန်းတွေရဲ့အဝင်ထွက်အသွားအလာတွေကိုပိတ်ပလိုက်ပြီးတော့ဝေးပြူဆူတောင်းခွင့်အပါအဝင်လူစုလူဝေးစုဝေးခွင့်အပြင်ထွက်ခွင့်ကန့်သက်ပိတ်ပင်ခံလိုက်ရပြီးတဲ့နောက်နေအိမ်ထဲမှာပဲနေကြရတဲ့ဒုက္ခသည်တွေနေ့စဉ်ကြုံရတဲ့အခက်အခဲနဲ့ကုလပါဝင်လူသားချင်းစာနာမှုအဖွဲ့တွေရဲ့ကူညီပေးမှုတွေအကြောင်းကိုပြောပြပေးချင်ပါတယ်မြမပြည်ရခိုင်ပြည်နယ်ဘက်ကနေအကြမ်းဖက်တိုက်ခိုက်မှုတွေအကြောင်းနေမြေရှင်းလင်းမှုတွေအတွင်းလူခွေချိုးပေါက်ခံရလို့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်ကစခန်း30ကျော်လုံးကိုကမ္ဘာကရောဂါကိုဗစ် -19 ဖြစ်ပွားမှုကြိုတင်ကာကွယ်တဲ့အနေနဲ့စခန်းအဝင်ထွက်တွေအားလုံးကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့စခန်းတာဝန်ရှိတဲ့သူတွေဘက်ကပိတ်ပလိုက်တာပါဒုက္ခသည်စခန်းနေတဲ့ဗလီဝိပုစုတောင်းမှုလူဦးရေကန့်သက်တာပါဝင်လူစုလူဝေးလုပ်တာတွေကိုတင်းတင်းကြပ်ကြပ်တားမြစ်ထားသလိုဘာသာရေးစာတင်ကြောင်းအနေနဲ့တင်ကြားရေးစင်တာတွေကိုလည်းခေတ္တပိတ်ထားပြီးဒုက္ခသည်တွေအားလုံးနေအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ပြန်ထားတာလာနေချီလာပြီးဖြစ်ပါတယ်ဒီလိုအိမ်ထဲကနေအိမ်ပြေမထွက်ရအမိန့်ထုတ်ထားတဲ့အခြေအနေမှာတော့ကျင်းမြောင်းလွန်းလာတဲ့တဲအိမ်လေးတွေအခန်းငယ်လေးတွေထဲမှာမိသားစုဥယျာဉ်များပြားလွန်းလာတဲ့အိမ်ထောင်စုတွေပြုတ်သိပ်စုပြုံနေရတဲ့အတွက်တန်ရှင်းရေးနဲ့ကျန်းမာရေးအတွက်အခက်အခဲများစွာကြုံနေကြရတယ်လို့ကုတုဘလောက်ဒုက္ခသည်စခန်းအမှတ်9မှာနေထိုင်တဲ့စေတနာဝင်တဲ့ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးအောင်မြိုင်ကပြောပြပါဗျ။
တဲတွေမှာနေရတာလဲတဲကလေးကတက်တက်လဲဆိုတော့တာဇူအပြင်ပြောမယ်ဆိုလို့ဆိုရင်လဲဦးကနေအချီဦးဆယ်ဦးအတိနေလာတာကိုကက်ကွာကွာနေရတယ်ဆိုတာတော်တော်လဲကပ်ပါတယ်ဒီဘက်မှာပြီးတော့နောက်တစ်ချက်ကတန်ရှင်းရပိုင်းပေါ့နော်အင်တာရိုဘတ်ရူမ်ရိုဒီမှာအမိုင်ဘုံနဲ့အမိုင်ရိုဘာရိုဒီမှာအတန်ရှိရစနေကတော်တော်လဲဒီမှာညပ်ပြပါတယ်အဲဆော့ပြပါတယ်အဲလူတွေကရင်းများတယ်ဆိုတော့ပြီးတော့ချက်မရဲနဲ့ပတ်သက်ပြီးတော့လဲဒီမှာအခြေခံအစင်းလောက်ပဲရှိပါတယ်လေအခြေခံမှာလည်းလူတွေများတယ်အဲဆေးကူရတာလဲတိုက်ပြီးတော့အစင်မပြေပါဘူး
ကိုဗစ်ကာလစခန်းတွေထဲမှာအထူးသဖြင့်နာတာရှည်လူမမာတွေနဲ့မိသားစုတွေကြုံနေရတဲ့ကျန်းမာရေးခက်ခဲနဲ့စိတ်ပိုင်းဆိုင်ရာမုန်းကျမှုပြဿနာတွေအကြောင်းကိုလည်းဇန်ထော်လီဒုက္ခသည်စခန်းကဥမ္မောင်ကျော်မြင့်ကပြောပြပါတယ်
။ကိုဗစ်ကာလအတော့လာခံတဲ့တာပါတယ်။ခံတဲ့ကနေလုံးဝအပြင်တွေ့လို့မရဘူး။အဓိကကတော့ကိုဗစ်ကာလမှာဟိုဆေးကုသနေရကကီဘော့တွေဝင်လာခံတဲ့လူနာတွေဟာရှစ်တဂွန်ဒိုကော့စ်မဇာဒိုတော်လို့မရဘူးအဲ့ဒါကြောင့်မလို့သူကတနာခံစားနေတာကတအားများနေပြီလို့ကလေးတွေကကားကြီးဆိုတော့ဟိုစာတန်ရှင်ဆူပြီးတော့ဘာတကူမှမရှိဘူးဟိုဘာတကူမှမလို့ပဲနဲ့ဒီမှာကင်တဲမှာနေဆူပြီးတော့ဟိုခရီးမင်းလေး activity မှာပါဝါနေနေနေတာလို့ကျွန်တော်တို့တွေးပါတယ်ကျွန်တော်တို့သာဆူနေနေပါတယ်လက်ကမြအဓိကကတော့လက်စုကအလူလာမဲဖီလိုပါစနာပေါ်နေတာဘာအလူလာမဲကနေအော်လူတယောမှာဘာတကဘာလူတကူမှာမလို့ပဲနဲ့အင်းနေမှာနေတိုင်းမျိုးဆိုလို့ရှိရင်ဂျာရိုက်ပါသနာနေမျိုးဇုံပေါ်လာတာကလူလာမကနေပေါ်လာတာလို့ကျွန်တော်တို့ထင်ပါတယ်
တကယ်တော့စခန်းတွေထဲမှာခိုးလုံနေရတဲ့ရိုဟင်ဂျာမိသားစုတွေထဲမှာအိမ်တော်ဦးစီးနဲ့လူငယ်တွေဟာအပြင်ကိုတရားဝင်ထွက်ပြီးအလုပ်လုပ်ကိုင်ခွင့်မရှိပါဘူးဒါပေမဲ့ကိုဗစ်မတိုင်ခင်ကာလတုန်းကနီးစပ်ရာကျေးရွာတွေမှာတောင်ရဆိုင်ခင်းတွေမှာလှူအားပေးပြီးအပေါ်ဝင်ငွေရှာကြတာရှိသလိုအခုလိုကိုဗစ် -19 ကာလအပြစ်ထွက်ခွင့်မရဝင်ငွေလည်းမရှိတော့အိမ်တွေထဲမှာအိမ်တွေအကြမ်းဖက်မှုတွေအတော်လေးများလာနေတယ်လို့ဥအောင်မြင့်ကပြောပြပါတယ်
အကက်ကေတွေကအများကြီးပါဒါပြောမယ်ဆိုလို့ရှိရင်အစက်ကတည်းကနေအပင်ထွက်ပြီးတော့အလုပ်လုပ်လို့ရတာမဟုတ်ပါဘူးတရားဝင်အလောက်အကင်ဆိုတာဒီမှာဒုက္ခသည်တွေကလုံးလုံးများပါဘူးကိုဗစ်မပီးကင်ကာလမှာအပင်ကိုထွက်ပြီးတော့အဲနည်းနည်းပါးပါးနော်လူအများလည်းမဟုတ်ဘူးနည်းနည်းကိုပြီးတော့အပင်ထွက်ပြီးတော့အဲရှေးရွာတွေမှာပေါ့နော်အဲအလောတို့အဲစပါးဆိုင်တာတို့အဲစပါးရေးတင်းတာတို့တခြားအလောကင်တွေလောက်တာရှိပါတယ်အခုကိုဗစ်ပြည်ကာလမှာတော့လုံးဝမရှိပါဘူးအလော့ခိုင်လည်းမရှိဘူးပြီးတော့ဝင်ငွေလည်းမရှိဘူးဆိုတော့အပင်လည်းထွက်လည်းမရဘူးဒါဆိုရင်safety စီမံကတော်တော်များတာကိုဒါကြောင့်မလို့ဒီမှာ domestic violence ဒီမှာတော်တော်များတယ် percentage အပြင်ပြောမယ်ဆိုလို့ဆိုရင်တော့ကနိုင်စင်ငါရခိုင်နှုန်းလို့ရှိပါတယ်ဒီ domestic violence က data ပုံများမှာပါ
ကိုဗစ်ကာလအိမ်တွင်းအကြမ်းဖက်မှုဖြစ်ပွားခဲ့ရင်ဖြည့်ရှင်းပေးမဲ့ဖွဲ့စည်းတွေနဲ့စေနာဝန်ထမ်းတွေဘက်ကစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုရှိအောင်ဆောင်ရွက်ပေးနေတဲ့အခြေအနေနဲ့ကိုဗစ် -19 ကူးစက်မှုကာကွယ်ပေးနိုင်ရေးဒုက္ခသည်တွေကိုစားနပ်ရိက္ခာပေးတဲ့အစီအစဉ်တွေဆက်လက်တကျဆောင်ရွက်ပေးနေတာကိုလည်းဥအောင်မြိုင်ကရှင်းပြပါဗျ
။ဒီမှာ domestic violence နဲ့ပတ်သက်ပြီးတော့ဒီမှာ second alike ဒီမှာအလုပ်လုပ်တဲ့ NGO ရင်ကြီးတွေလည်းရှိတယ် ပြီးတော့ domestic violence ပြမယ်ဆိုလို့ဆိုရင်ဒါကတော့ရှိုးဝါးစနစ်အနေနဲ့ထားရတယ် confidential အနေနဲ့ထားရတယ်အဲ့ဒီကိုရောက်သွားရင်သူက legal service ဆိုတာရှိပါတယ်ဒီမှာဒါလေး UNICEF နဲ့ map ပြ possible legal service ဆိုပြီးတော့ share နဲ့ရောက်ရှိတယ်အဲ့လားလဲ NGO ရင်ကျတွေကခိုင်ထားတယ်အဲ့ဒီ legal မှာဥပဒေအရရှုဆောင်ရှိတယ်သူတို့ကဥပဒေကနေပြီးတော့ second offshore ရုံးမို့နော်ကမ်းမင်ချဆိုတာဆွေရကလိုလေးရှိတယ်ဒါရင်းနေပြီးတော့သူတို့ကပြီးတော့လွဲမယ်ဆိုလို့ဆိုရင်ဆေးဝါးလေးကိုသားပေးတာရှိပါတယ်ပြီးတော့ psychosocial support စပိုင်းဆိုင်တာနော်စပိုင်းဆိုင်တာအချင်းပေးရှိတွေတိုင်ပင်ဆွေးနွေးပေးတာတို့အဲ့လိုမျိုးရှိပါတယ်သူတို့ကိုတည်တန်းထားဖို့နေရာလေးရှိတယ်ကဲပါ safe house ပါကိုဗစ်ကာလမှာဒီမှာအစိုးရကလည်းကန့်သက်တာရှိပါတယ်ပြီးတော့ NGO ရင်ဂျူပက်ကလည်းဒီမှာကန့်သက်ရှာတွေကိုစီမင်းစီကင်းတွေကိုလိုင်းနာပွားတွေသူကတီးပညာပေးတာတို့ရှိပါတယ်ပြီးတော့ distribution point နော်တလတ်တချင်ပဲသူကစနစ်တကျအကုန်လုံးအမျိုးအစားတွေစူးစိပြီးတော့ကိုဗစ်ကိုကာကွယ်ရနေနဲ့ food basket တကူတီးတင်လောက်တာရှိတယ်ဒီလမှာတော့စက်တမ်းမျိုးပါစက်တမ်ဘာလမှာတော့ဆယ်လေးမျိုးပါဒီမှာကွန်ဆန်နုနဲ့လည်းဆိုင်တာရှိပါတယ်အဓိကဆန်ရှိတယ်ပြီးတော့ပဲရှိတယ်ပြီးတော့စီရဲ့ငရုတ်တိအချောက်ငချောက်စားစရာပြင်းပေါ့နော်အဲပြီးတော့ nutrition အတွဲလဲသူတို့တောက်ပဲတာရှိတယ် biscuit မုန်းနဲ့အာဟာရပြည့်စည်တယ်နောက်တခြားရှူစီလောက်ကော်တယ်လေဒီအာဟာရမုန်းနော်အဲ့ဒါလဲတဲပဲတာလေးရှိပါတယ
်လူသိန်းနဲ့ချီခိုလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်စခန်းနေတဲ့ကုသမြန်ကတ်ယောဂါကိုဗစ်ဖြစ်ပွားမှာကိုကုလသမဂ္ဂပါဝင်နိုင်ငံတကာကစိုးရင်ခဲ့ကြတာပါဒါပေမဲ့ဘင်္ဂလားဒေ့ရှ်ဆိုရဘက်ကတင်းကျပ်တဲ့စီကံသတ်မှတ်ချက်တွေနဲ့စခန်းတွေထဲအသွာအလာပိတ်ပစ်လိုက်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပါဝင်ဒုက္ခသည်ကူညီစောင့်ရှောက်ပေးရေး NGO INGO ဖွဲ့တွေဘက်ကလည်းကိုဗစ် -19 ကူးစက်မှုကြိုတင်ကာကွယ်ရေးပညာပေးမှုတွေစခန်းတွေထဲလှုပ်ရှားဆောင်ရွက်ခဲ့တာမို့ကူးစက်မှုသိမ်းဆုပ်မှုနှုန်းဟာထင်သလောက်မများခဲ့ပါဘူးကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးရုံးရဲ့ထုတ်ပြန်ချက်အရဆိုရင်ရိုဟင်ဂျာဒုက္ခသည်တွေလက်ခံထားရှိတဲ့ဒေသတွေမှာတော့စက်တင်ဘာလ5ရက်နေ့အထိစည်ရင်းအရရောဂါပိုးတက်ခွဲအတည်ပြု4000ကျော်နဲ့သေဆုံးသူက65ဦးရှိခဲ့ပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတော့တက်ခွဲအတည်ပြု130ဦးပဲရှိခဲ့ပြီးသေဆုံးသူကတော့6ဦးရှိခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်ဖို့ပြန်လည်လက်ခံရေးအစီအစဉ်တွေကိုတော့ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြမအစိုးရဘက်ကကိုဗစ် -19 ကာလခေတ္တဆိုင်ငံ့ထားတဲ့အခြေအနေဖြစ်ပါတယ်ရှင်။ကျွန်မစုမမ